ကနေဒါနိုင်ငံလန်ဒန်အွန်တာရီယိုမြို့သူမြို့သား40လောက်ဟာမေလ16ရက်က22ရက်အတွင်းမိမိကိုမိမိနေအကျယ်ကျုပ်ကြခံကြပါတယ်သူတို့ဟာဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတယ်လို့အိမ်ထဲကအိမ်မြင်မထွက်ပဲနေအကျယ်ကျုပ်ကြခံကြတာပါအဲ့ဒီအချိန်မှာရေဒီယိုနားမထောင်သတင်းစာမဖတ်ကွန်ပျူတာမကြည့်အဲ့ဒဲနဲ့မတွေ့ရုပ်စွာဆုံးပြင်ပကဘာနဲ့ဘာဆိုဘာမှအဆက်အသွယ်မလုပ်ဘဲနေတယ်လို့မြမရေးလှူရှားတဲ့ဘွဲကိုကမကထလုပ်တဲ့ Global Impunction အဖွဲ့က Mark Connors ကပြောပါတယ
် Some people have decided to do it for a 24 hour period and some people have decided to do it for different hours maybe
တချို့က24နာရီကြာနေအကျယ်ကျုပ်နဲ့နေဖို့ဆုံးဖြတ်ကြပြီးတချို့ကြတော့တစ်နှစ်6နာရီမျိုး7နာရီမျိုးအချိန်သတ်မှတ်ပြီး24နာရီပြည့်အောင်နေအကျယ်ကျုပ်ကြခံကြပါတယ်မေလ16ရက်က22ရက်ထိနေအကျယ်ကျုပ်နဲ့နေကြပြီးမေလ23ရက်မနေ့ကအခမ်းအနားကျင်းပတာကိုပြောပြတာကတော့
Hey, they have all come to this place to celebrate their own individual liberty. If they were captives, now
ဒီနေ့တော့သူတို့အားလုံးဒီနေရာလာပြီးသူတို့ကိုသူတို့လူမြောက်မှုအထိမ်းမှအခမ်းအနားကျင်းပကြတာပါအချို့အနံခံရကခုလူမြောက်လာတဲ့အခမ်းအနားကိုကျင်းပပြီးဒေါအောင်ဆန်းစုကြည်ကိုစားမြန်မာစစ်အာဏာရှင်ကိုဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးဖို့တိုက်တွန်းကြပါတယ်လို့ပြောတာပါဒေါအောင်ဆန်းစုကြည်နဲ့တစိတ်တဝမ်းနဲ့ရှိတဲ့အကြောင်းပြသတဲ့လှုပ်ရှားမှုလုပ်ရတဲ့ရွေချက်ကို Canada Friends of Burma ကနေဒါမြန်မာမိတ်ဆွေများအဖွဲ့တာဝန်ခံဒေါ်ဝင်းဝင်းလက်ကလည်းပြောပြပါတယ်
ဒေါ်ဆန်းစုကြည်အခုမွေးနေ့19ရက်နေ့မှာဖြစ်မွေးနေ့ကိုအချိန်ကပ်ပြီးတော့လုပ်တာပေါ့နော်ဒီ NLD အနိုင်ရရှိတဲ့ election ကိုအတိအမှတ်ပြုတာနဲ့အနေနဲ့ဒီအချိန်ကိုရွေးပြီးတော့တင့်တော်မဲ့အချိန်မဟုတ်ဒီ attention ကိုရအောင်လုပ်ကြတာပါ
အခမ်းအနားကိုတက်ရောက်လာတဲ့လွှတ်တော်အမအကြောင်းကိုလည်
း Irene Matheson ကကျော် New Democrat Party ရဲ့ဒီ parliament member အတူက parliamentary friends of Obama Canadian friends of Obama နေပြီးတော့ဒီဟိုကူညီပြီးတော့ဟိုဖွဲ့ထားတဲ့အဖွဲ့ပေါ့သူအမပေါင်း30ကျော်လောက်ရှိတယ်သူကအဲ့ရဲ့မမလေးဖြစ်တယ
်ကနေဒါမြမအမိတ်ဆွေများဖြစ်တဲ့ကနေဒါပါလီမန်အမများအဖွဲ့မှာပါဝင်တဲ့ကနေဒါမျိုးဒီမိုကရက်ပါတီကလွှတ်တော်အမအိုင်ရင်မက်တဆန်က
Honored to be invited to participate I'm a member of a parliamentary group the Friends of Burma
ဒီရမုံမွေဘွဲကိုပါဝင်တက်ရောက်ဖို့ဖိတ်ခေါ်ရာကိုကျမဂုဏ်ယူပါတယ်ကျမဟာကနေဒါပါလီမန်အမတွေပါတဲ့မြန်မာမိတ်ဆွေများဖြစ်တဲ့ပါလီမန်အမတ်များအဖွဲ့ဝင်တူပါမြန်မာပြည်သူတွေနဲ့မြန်မာနိုင်ငံလူအခွင့်အရေးကိုကျမတို့လိုလားပြီးဒီအရေးတွေအတွက်အကျိုးဆောင်နေတာပါလို့ပြောပါတယ
် We do it because we believe very much that Canada has an important role
ဘာလို့အကျိုးဆောင်ရတယ်လဲဆိုရင်ကနေဒါနိုင်ငံဟာလူအခွင့်အရေးညီညွတ်ရေးနဲ့လူညုံရေးကိုပံ့ပိုးထောက်ခံတဲ့အရေးပါတဲ့အခန်းကဏ္ဍမှာပါဝင်တဲ့နိုင်ငံဆိုတာကဘာကသိနေတယ်လို့ယုံကြည်လို့ပါဘယ်အာဏာရှင်အောက်ဖြစ်ဖြစ်ပြည်သူတွေလွတ်လွတ်လပ်လပ်နေခွင့်ရှိတယ်လို့ယုံကြည်ပါတယ်လူ့အခွင့်အရေးနဲ့ပတ်သက်ပြီးဂုဏ်သတင်းကြီးမားတဲ့ကနေဒါနိုင်ငံဟာမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်ခံရတာဒါမှမဟုတ်ဒီလိုခွင့်အရေးတမျိုးမျိုးချိုးဖောက်ခံရတာမျိုးနဲ့ကြုံရတဲ့အခါကျမတို့ထုတ်ပေါ်ပြောကြားဖို့တာဝန်ရှိပါတယ်လို့ပြောတာပါမြန်မာနိုင်ငံမှာအခြေအနေတွေပိုဆိုးသွားပြီးလလတဲ့ရွက်ကပွဲကျင်းပဖို့မြန်မာပြည်သူတွေကဆိုရကိုပြောကြဖို့ခက်ခဲရှိနေပြီးလူငယ်တဲ့နှစ်ပိုင်းတွေကဒီမိုကရေစီတောင်းဆိုချိန်မှာကနေဒါကမြန်မာနိုင်ငံကိုတွားရောက်ချင်ပေမဲ့မြန်မာနိုင်ငံကိုဝင်ရောက်ခွင့်မြင့်ပယ်ခံရပါတယ်မြန်မာနိုင်ငံမှာလွတ်လပ်စွာလှုပ်ရှားခွင့်ရှိသင့်တယ်လို့ကျွန်မယူဆပါတယ်လို့လည်းကနေဒါမျိုးဒီမိုကရက်ပါတီကလွှတ်တော်အမအိုင်ရင်မက်တဆန်ကပြောကြားပါတယ်ရှင်